မြဝတီမြို့နယ်ဖန်ဟံမြို့မှာနာမည်ကြီးစီးပွားရေးလုပ်ငန်းရှင်တွေအပြင်စစ်အစိုးရရဲ့စီးပွားရေးလုပ်ငန်းတွေကိုအဓိကအကူအညီပေးနေတဲ့မြန်မာနိုင်ငံကုန်သွယ်ကြီးများအသင်းကရရှိကြီးတွေကိုပါဖမ်းလိုက်တယ်လို့နေဆက်ကုန်သွယ်တွေကပြောပြပါတယ်။ဒါကြောင့်မြဝတီမြို့ကကုန်သွယ်တွေအဖမ်းဆီးခံရတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေနဲ့ရောနေမြေကန်အဖွဲ့အစည်းတွေနဲ့ပါရင်းနှီးတဲ့ဒေသခံတအုပ်ကို RFP ကမိခဲ့ပါတယ်
။ဒေါ်စင်းကြီးများတော့ဟုတ်တယ်အဲ့ဒါဟုတ်တယ်။မြောက်ရီကုန်တယ်ကြီးအရင်ဥထားအောင်ကုန်တယ်အဲမမမမထတာလို့လက်ကုန်တယ်ကြီးတွေပေါ့ကျွန်တော်ဟင်းရတော့တော့ကုန်တယ်ကြီးပဲတော့ဒီအတိကဒီကိုသလုံးနဲ့ဘူးချစ်တူနဲ့ပေါင်းလို့စီပွားရေးအတိကလောက်နေတယ်ဒီလို့သူအောင်လည်းတကယ်ကုန်တယ်ကြီးပဲမြောက်ဒီမှာဆိုတကယ်နာမည်ကြီးတွေပဲဒီကနောက်မင်းရဆိုမင်းညာဆိုရှင်ဒီတန်ဝင်းဆိုတဲ့သူကိုတန်ဝင်းလည်းကုန်တယ်ကြီးပဲဒီလက်ဘူးချစ်တူနဲ့ပေါင်းလို့လုပ်နေတယ်အဲဒီအဲ့ဟိုညောင်ပိုင်းလို့ပြောတယ်ညာဆိုင်သူရှိဘူးကိုတော်နေဝိုင်းတယ်ပေါ့အဲ့ဒါကုန်တဲ့လောက်အားလုံးရှောင်နေကြပြီ။ညောင်ဒီမိုင်အားလုံး60လောက်နာမည်ဆက်တယ
်။မြဝတီမြို့ကတခြားကုန်တယ်တူကလည်းဖန်းစီခံရတဲ့သူတွေထဲမှာမြဝတီကနာမည်ကြီးကုန်တယ်ဥတ္တမဝင်းဥခင်စုံနဲ့ဥခွန်တာတို့လည်းပါဝင်တဲ့အကြောင်းကိုအခုလိုပြောပြပါတယ်
။မြဝတီကဒီမှာကိုယ်ဆက်စားတဲ့လူတွေမှန်တယ်မြောက်ကိုအကုန်လုံးကဖွဲ့ရအကုန်လုံးကဖတ်စိတ်တိုက်ပြီးတော့ပတင်ကားတူကိုဆက်စီနေလေ။ခင်စုံရဲ့နောင်နဲ့ကကိုယ်တည်းရဲ့တွင်မှုနဲ့ကဥခွန်တာကိုယ်နဲ့ကင်းရင်လိုမျိုးပဲ။အဲအဲ၃ရောက်တော့ကျွန်တော်သိရပါတော့။ကျန်ရရအခုလက်ရှိတော့ကျန်ထွက်တဲ့လူတွေရှိတယ်။ကျန်ထတာ2ယောက်ကျန်ထွက်တယ်။အဲ့ရတဲ့နာမည်မသိဘူးတော့ဆရာကြီးနော်။အဲ့ခုနေရာက17ယောက်ဖမ်းထားတယ်။အလုံးပေါင်း15ယောက်ကိုတော့ပြန်ထွက်တယ်။ကျန်ရတဲ့တော့ပြန်ထွက်တယ်။တယောက်ကိုမတင်ကန်နဲ့ဥမာရဲစခန်းပို့ထားတယ်။ကျန်ရရတော့နေမှာတက်မမှာပြန်ဆုတ်တယ်17ယောက်က။အလုံး15ယောက်ဖမ်းထားတယ
်။မြဝတီမျိုးကဖမ်းဆီးထားတဲ့ကုန်တယ်တွေကိုတက်မ44မှာခေါ်ယူထားတယ်လို့အဖမ်းခံမိသားစုဝင်တဦးကသူ့ရဲ့ထင်မြင်ချက်ကိုပြောပြတယ်လို့ပဲဖမ်းဆီးထားတဲ့သူတွေကိုဖမ်းကိုတိုက်ရိုက်ခေါ်သွားတာလို့ပြောဆိုတာတွေလည်းရှိပါတယ်။ဒါကြောင့်မလို့ကုံတယ်တွေအဖမ်းခံရတဲ့ဆိုတဲ့သတင်းကိုအတိအပြည့်ရယူနိုင်ဖို့အတွက်ဖမ်းအံပြည်내ရဲမှုရုံးကိုဆက်သွယ်ခဲ့ပြီးမယ်လေ RFB ရဲ့မေးမြန်းချက်တွေကိုဖြေကြားတာမလုပ်ခဲ့ပါဘူးအခုဆိုလို့ရှိရင်မြဝတီမြို့ကိုစာသွင်းလုံးအထူးရဲတပ်ဖွဲ့ကတပ်ဖွဲ့ဝင်တွေရောက်လာပြီးတော့အဖွဲ့၄ဖွဲ့ခွဲပြီးတော့စစ်ဆေးဖမ်းဆီးတာတွေလုပ်နေတာလို့သိရပါဗျအဲ့ဒီအဖွဲ့၄ဖွဲ့ကတာဝန်ခွဲပြီးလုပ်ကင်နေတာတွေနဲ့ပတ်သက်ပြီးတော့စောစောကဒေသခံကပဲအခုလိုပြောပြပါဗျ
အဲ့နဲ့အဖက်သူရောက်လာတဲ့ဥစား FD ရဲ့စာသလုံးလို့ပါတယ်ဒါပေမဲ့မရောက်တော့အဖက်လေးဘက်ခွဲတယ်ခက်ကသူကကုတော့ကားနဲ့ပတ်သက်သောစုံစမ်းစစ်ဆေးမှုတွေလုပ်တယ်ဖွဲ့ကတရားမဝင်ကုန်ကူးရောင်းမှုပကံဒီပကံပါညာဒီပကံဟိုပကံပို့တဲ့တစ်စီတွေအဲ့ဒီစုံစမ်းစစ်ဆေးမှုလုပ်တယ်နောက်တစ်ဖွဲ့ကဌာနကံရတဲ့အဒီလက်ချာမှုချက်ချာမှုတွေကိုစစ်ဆေးမှုတွေလုပ်တယ်တော်ဖွဲ့ရကနော်ကုန်တင်ကားကြီးတွေပေါ့ပစ်တော့ကားမဟုတ်တယ်ကုန်တင်ကားကြီးတွေနဲ့ပတ်သက်ပြီးတော့တင်အဲ့ဒီကားတွေနဲ့ပတ်သက်ပြီးတော့စစ်စစ်အဲ့ဒီလေးဘွက်ခွဲပြီးတော့လှုပ်ရှားနေလေးဘွက်လှုပ်ရှား
မြောက်ရီမျိုးကကုံတယ်တွေအပြင်ဖန်အမျိုးကကုံတယ်တွေကိုပါဖမ်းဆီးထားတာဖြစ်တဲ့သူအဖမ်းခံထားရတဲ့ကုံတယ်မိသားစုဝင်တဦးကလည်းပြောပြပါတယ်။ဘာကြောင့်ဖမ်းဆီးရတယ်ဆိုတဲ့အကြောင်းကိုမေးတဲ့အခါမှာတော့သူတို့အနေနဲ့လည်းအခုအထိဘာတစ်ခုမှရေရာရာမသိသေးဘူးလို့ဖြေခဲ့ပါတယ်။ဖမ်းဆီးခံထားရတဲ့သူတွေထဲမှာနာမည်ကြီးကုံတယ်တွေအားလုံးနီးပါးပါဝင်ပြီးတော့အဲ့ဒီကုံတယ်တွေကိုတော့ဖန်အမျိုးမှရဲစခန်းမှာချုပ်ထားတာလို့အဲ့ဒီအဖမ်းခံထားရတဲ့ကုံတယ်မိသားစုကပြောပြပါတယ်။ဒါကြောင့်ဖန်အမျိုးကဖမ်းဆီးထားတဲ့အခြေအနေတွေကိုမြုပ်ကံကုံတဲ့တူကိုမိခဲ့ပါတယ်
။အမြုပ်ချင်တွေကမနေ့အားကြီးရုံနဲ့ကိုမိုးမင်းတို့ဦးတက်လာတို့အဲ့ဒီသူတို့ဘာကြီးဥက္ကဋ္ဌသွေးမှုပေါ့နော်အဲ့ဒီအဖွဲ့ဝင်တွေပေါ့နော်အခုကျော်မြင့်တို့ပါပါရတယ်။ဟောသူတို့ကကုံတဲ့ကြီးအဖွဲ့ပေါ့ဆန်ပေါ့အဖအဲဖားလိုက်တယ်။အယောက်40နီးပါးတော့ရှိမယ်ပြောတယ်။အဲ့ဒါအဲ့ဒီရေကိုရဲစခန်းမှာချုပ်ထားတယ်။ဘာမျိုးမှအခုပြတ်ဖမ်းတာဝင်နေတယ်။အဲ့ဒီလူတွေကိုပြန်ဆွဲတာပထမကဟိုပစ္စည်းတွေဆွဲတယ်ပေါ့။အဲဆွဲပြီးတော့အခုအဲ့လူတွေဆွဲတာပေါ့။ပစ္စည်းတွေကိုတဲတာဟိုအဖွဲ့ငကုအမိခံပြီးတဲရတာဟိုတဲတာကြီးကုန်တယ်ကြီးများအဖွဲ့နာမည်ခံပြီးတော့တဲတယ်။နောက်တစ်ခုက DGB အဖွဲ့နာမည်ခံပြီးတဲတာပေါ့နော
်။မြဝတီနေဆက်ကုန်တယ်ရေးမှာအဓိကကုန်ကူးနေတဲ့အဖွဲ့နှစ်ဖွဲ့တွေကကုန်တယ်ကြီးများအသင်းဝင်တွေကိုပဲဖမ်းပြီးတော့တခြားအဖွဲ့ဖြစ်တဲ့ DGB ရဲ့လက်နက်ကင်အဖွဲ့ဝင်တွေကုန်တယ်တွေကိုတော့ဖမ်းဆီးတာမရှိသေးဘူးလို့သိရပါတယ်။ဒါပေမဲ့လို့ DGB နဲ့နွယ်တဲ့ကုန်တယ်တွေဟာလည်း DGB အဖွဲ့အတွင်းတွားရောက်တင်းချောင်တာတွေရှိပြီးဖမ်းမြို့အခြေစိုက်ကုန်တယ်တွေကတော့နေဆက်ကိုဖြတ်ကျော်တိမ်းရှောင်တာတွေရှိတယ်လို့တခြားဒေသတွေကတိမ်းရှောင်တာတွေလည်းရှိနေတယ်လို့သိရပါတယ်။မြဝတီမြို့ကလက်ရှိအခြေအနေတွေကိုစောစောကမြဝတီမြို့ကံကိုဆက်လက်မေးတဲ့အခါမှာတော့
မြဝတီကုန်တယ်ကဘယ်လိုဖြစ်လဲဆိုတော့အခုဒီကနေ့ရှောင်တဲ့လူဆောင်တစ်ပတ်ကမှလာရှောင်တဲ့လူတော်များတယ်ပေါ့။ဒီကနေ့ကမှ၄ယောက်၅ယောက်ရောက်ပြီကျွန်တော်လည်းသိရမယ့်စုတွေပေါ့နော်။အခုတကယ်ကြီးတော့ကုန်တယ်တယောက်ပြောချင်ချက်ရဆိုရင်တော့တို့တော့ကုန်လုံးကကုန်တယ်လမ်းကြောင်းတွေမှာမဆောက်နဲ့ကုန်လုံးနွယ်လူတွေကုန်လုံးခန်းပြီးတော့တရားဝင်ကုန်ကူးမှုဆိုတော့ဥပဒေပုံမှန်တက်ခါတယ်လေ။သမရတဲ့ပစ္စည်းကိုပြင်ဆင်မှုနဲ့ဆိုကုတ်ပတ်ဆွေးထားတယ်
။အခုမြဝတီနဲ့ဖမ်းဟမှာဖမ်းဆီးအရေးယူတာတွေလုပ်နေတဲ့အထူးစီမံချက်ကိုပြည်ထောင်စုဝန်ကြီးကိုယ်တိုင်ကတိုက်ရိုက်ကန်တွယ်တာဖြစ်ပြီးစာသုံးလုံးရဲတပ်ဖွဲ့ကအထူးတပ်ဖွဲ့ဝင်တွေကိုတိုက်ရိုက်အမိန်ပေးနေတာလို့ဒေသခံအစိုးရဝန်ထမ်းတအုပ်ကပြောပြပါဗျာ။ စီမံချက်ရဲ့ကာလကတော့အနည်းဆုံး2လကျော်ကြာနိုင်တယ်လို့အဲ့ဒီဒေတာကန်ဝန်ထမ်းကပဲ RFB ကပြောခဲ့ကြအောင်ပါခင်ဗျာ